မနေ့ကဒီရခိုင်ပြည်နယ်အစိုးရနဲ့ဒီပြည်နယ်လွှတ်တော်ကြာဒီဆွေးနွေးမှုတွေပြုလုပ်ခဲ့လို့သိရတယ်ဆိုတော့အဲ့မှာပြည်လည်မှုတချို့မရဘူးလို့လည်းသိရတယ်ပေါ့နော်အရှင်းလေးကိုပြပြပါအောင်ဆရာ
ရခိုင်ပြည်နယ်အစိုးရဘက်ကဒုတိယချင်းရခိုင်ပြည်နယ်လွှတ်တော်တတ်တမဘုံမှာအစည်းအဝေးမှာ2018ခုဒီပြည်လမှစက်တင်ဘာလတိ6လတာကာလအတွက်ဘာနာငွေအရသုံးဆယ်ဥပဒေကြမ်းကိုတင်သွင်းပါတယ်အဲ့ဒီဥပဒေကြမ်းနဲ့အတူနောက်ဆက်တွဲမြို့နယ်16မြို့နယ်မှာလုံးဝလုံးဝတည်းပါလာပါတယ်ရခိုင်ပြည်နယ်လွှတ်တော်ကထွက်တော်ကိုယ်စားလှယ်ကအဲ့ပါလာတဲ့လုပ်ငန်းတွေကိုစီစစ်တဲ့အခါမှာစားသမားပုံမှန်အစည်းအဝေးမှာရခိုင်ပြည်နယ်အစိုးရဘက်ကအဆိုပြုတင်သွင်းထားတဲ့လုပ်ငန်းတချို့ပါမလာတော့တွေ့ရပါတယ်။နောက်တချို့လုပ်ငန်းတွေကထနေတာတွေ့ရပါတယ်။တချို့ကလုပ်ငန်းအစ်စ်တွေပါလာတာတွေ့ရပါတယ်။တွေ့ရတဲ့ခါကျတော့အဲ့လုပ်ငန်းတွေကိုထွက်တော်အနေနဲ့ဒီဥပဒေနဲ့ညီလုံးမယ်ဆိုလို့ရှိရင်ဖြတ်တောက်တာတော့ရှော့ချတာတော့ပေးဖြတ်တာတော့လုပ်မယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်အတွက်ရရှိလာတဲ့ဘဏ္ဍာငွေတွေဟာဆုံးရှုံးသွားမှာမို့လို့ဒီဟာကိုတော့ရခိုင်ပြည်နယ်အစိုးရဘက်နဲ့လွှတ်တော်နဲ့ညီနိုင်မှဖြစ်မယ်ဆိုပြီးတော့မှလွှတ်တော်ကသဘောတူညီချက်ရယူပြီးတော့လွှတ်တော်စာကြည့်လိုက်ခါမှမှာပဲဆွေးနွေးမှုကိုပြုတ်ခတ်ကြပါတယ်ဆွေးနွေးမှုပြုတ်တဲ့ခါမှာဝင်းကြီးချုပ်ကဘာသာငွေနဲ့ပတ်သက်လာလို့ရှိရင်ဥပဒေနဲ့ဤပဲဆောင်ရွက်ဖို့ကိုတင်ပြလာပါတယ်အဲ့ဒီပုံမှာပဲလွှတ်တော်အုပ်ထားကနေပြီးတော့မှဒီအဲ့ဒါဆိုလို့ရှိရင်လည်းအစိုးရဘက်နဲ့ညီနိုင်ဆွေးနွေးစရာအကြောင်းမရှိတော့ဘူးဟာလာဒီလွှတ်တော်ကပဲလွှတ်တော်ကိုယ်တိုင်ကကော့မြင့်နေတဲ့ကိုတက်ဆိုင်ရာလုပ်ငန်းတွေကိုဒီစီစစ်ပြီးတော့မှလွှတ်တော်မှာပဲဆွေးနွေးဖို့အကြံပြုပါတယ
်မနေ့ကကွဲလွန်မှုဖြစ်တာကအဓိကဘယ်အချက်လို့ပြောနိုင်မလဲဆရာ
ကွဲလွန်မှုကတော့အဓိကချက်တော့ဈေးငါဈေးနဲ့ပတ်သက်လို့စားသမားပုံမှာအစည်းအဝေးမှာလွှတ်တော်ကိုယ်စားလှယ်ကဈေးငါဈေးကိုမထည့်ပါနဲ့ဒီဈေးငါဈေးကဒီမြို့တွေမှာလောလောဆယ်မှာမဆောက်သေးတော့ဘာမှမဖြစ်ဘူးအဓိကဒေသဖွံ့ဖြိုးရေးလုပ်ငန်းတွေမှာဒီအထုံးပြအောင်လို့အကြံပြုခဲ့ကြပါတယ်တော်တော်လည်းဈေးငါဈေးကထပ်ပြီးပါလာတဲ့အကြောင်းဒီဈေးငါဈေးအပေါ်မှာပဲအဓိကထားပြီးတော့မှဆွေးနွေးခဲ့ကြပါတယ်သူတို့ကလည်းအစိုးရအဖွဲ့ဖက်ကလည်းဒီဈေးငါးဈေးကိုစောက်ဖို့အတွက်ကိုပြန်ပြီးတော့မှထိတွန်းတာလို့ဆိုတော့လွှတ်တော်ဝင်တွေကလည်းဒီဈေးငါးဈေးနဲ့ပတ်သက်လို့တော့ချော့ရှာမှာပဲဖြတ်တားမှာပဲဆိုပြီးတော့မှအကြံပေးပါတယ်အကြံပေးချက်ပေါ်မှာပဲဝန်ကြီးချုပ်ကချော့ရင်ချော့လုံးဝတော့ပြောင်းလို့မရဘူးဥပဒေနဲ့ညီလောက်ကြပါဆိုပြီးတော့မှနည်းနည်းအဲ့မှာတင်းတင်းမာမာပြောသွားတဲ့ကြောင်းနောက်ပိုင်းမှာတင်းတင်းမာမာသဘောမျိုးဖြစ်သွားကြပါတယ
်ရခိုင်ပြည်နယ်လွှတ်တော်နဲ့ပြည်နယ်အစိုးရကြားဆက်ဆံရေးကိုဘယ်လိုသုံးသပ်မိပါလဲဆရာ
ကျွန်တော်တို့လွှတ်တော်ကတော့ကဒီလွှတ်တော်အုပ်ထားလဲမကြမကြပြောပါတယ်လွှတ်တော်နဲ့အစိုးရအဖွဲ့ကြဆိုတာတခါတလေလဲပေါ်တိတ်မှုတွေရှိမယ်တခါတလေလဲညှိနှိုင်းမှုနဲ့ဆောင်ရွက်သွားပါမယ်ဆိုတော့ပြောပေမဲ့လဲဒီအစိုးရအဖွဲ့ကနေပြောမှသူတို့ကဥပဒေနဲ့ညီဥပဒေနဲ့ညီဆိုတာစကားရောက်တုံးလာတဲ့အပေါ်မှာလွှတ်တော်နဲ့ရခိုင်ပြည်နယ်အစိုးရဘက်ကဒီလိုသာဥပဒေနဲ့ညီတွားကြမယ်ဆိုလို့ရှိရင်တော့ပေါ်တိတ်မှုတွေကတော့မကြမကြဖြစ်ပေါ်လာမယ့်သဘောအရှင်နေမျိုးဖန်တီးနေတဲ့သဘောတည်ရောက်နေပါတယ်
ပြည်နယ်လွှတ်တော်ကိုရခိုင်ပြည်နယ်အစိုးရကဘယ်လောက်ထိအလေးထားတယ်လို့သုံးသပ်မိလဲခင်ဗျ။ရ
ခိုင်ပြည်နယ်လွှတ်တော်ကတော့ရခိုင်ပြည်နယ်အစိုးရဘက်ကဒီနေ့ထိဟိုဟာအရှင်နေသုံးသပ်ရမယ်ဆိုလို့ရှိရင်အလေးထားတဲ့အနေအထားမျိုးကတိတ်မတွေ့ဘူး။ဘာဖြစ်လို့ဆိုလို့ရှိရင်တခြားတိုင်းသားပြည်နယ်လွှတ်တော်အစည်းအဝေးတွေမှာဝန်ကြီးချုပ်ဒီလွှတ်တော်အစည်းအဝေးကျင်းပတဲ့အချိန်ကာလမှာနေ့စဉ်တော့အစည်းအဝေးတက်ရပါတယ်။ဒီရခိုင်ပြည်နယ်ဝန်ကြီးချုပ်ကတော့ဒီလွှတ်တော်အစည်းအဝေးကျင်းပတဲ့အချိန်ကာလမှာအလုံးမားရတာနဲ့အကြောင်းမျိုးပဲပြပြပြီးတော့မှမတက်ရတာများပါတယ်။အဲ့ဒါအပြင်ဒီရခိုင်ပြည်နယ်အစိုးရဘက်ဟာပထမအကြိမ်လွှတ်တော်တက်တန်းကပြဋ္ဌာန်းခဲ့တဲ့ဥပဒေပေါ်မှာလည်းဒီ new ဥပဒေတွေဒီနေ့တခုမှမပြဋ္ဌာန်းနိုင်ဘူး။အမှန်မှန်ကဒီရခိုင်ပြည်နယ်အစိုးရဘက်ကဥပဒေတစ်ခုထွက်ပြီဆိုလို့ရှိရင် new ဥပဒေကို6လအတွင်းမှာပြဋ္ဌာန်းနိုင်အောင်သူတို့စ조사ရမှာ။အဲ့ဒီအထိကိုဒီနေ့ထိတခုမှဆောင်ရွက်နေတာမရှိဘူးဖြစ်နေတဲ့နောက်ပြီးတော့လွှတ်တော်ကနေပြီးတော့မှဒီအစိုးရတင်ထားတာတွေရှိပါတယ်အစိုးရအောင်မြင်ထားတာတွေရှိပါတယ်မိခွန်းတွေအပေါ်မှာဂတိပေးထားတာရှိပါတယ်ဒီဂတိတွေကဒီအစိုးရအောင်မြင်တဲ့အစိုးရကဒီနေ့ထိအကောင့်ထဲ connection မရှိတဲ့ကြောင့်ရခိုင်ပြည်နယ်အစိုးရဘက်ကလွှတ်တော်ဘက်မှာအလေးထားဆောင်ရွက်ခြင်းအားနေတယ်လို့ဒါသုံးသပ်မိပါတယ
်ရခိုင်ပြည်နယ်လွှတ်တော်အနေနဲ့ဘာတွေများဆက်လုပ်ဖို့စဉ်းစားထားပါလဲခင်ဗျ
ခုနကပဲလွှတ်တော်ကိုယ်စားလှယ်တွေကဥပဒေအကြံပေးတဲ့အဖွဲ့တွေကဒီ budget ကိစ္စနဲ့ဆွေးနွေးဖို့ဒီနေ့ပဲအစည်းအဝေးခေါ်ထားပါတယ်အဲ့ဒီမှာဆွေးနွေးပြီးရင်ခုနကပြောတဲ့ဟလာဒီအဆိုပြုလာမှာမပါတဲ့လုပ်ငန်းတွေအခုရာသီဥတုမှရှင်နဲ့တင်လာတဲ့လုပ်ငန်းအသစ်တွေလုပ်ငန်းထနေတဲ့လုပ်ငန်းတွေနောက်ပြီးတော့မှအကြံပေးထားတဲ့လုပ်ငန်းတွေပါလာတဲ့အတွေကိုတေချာစီစစ်ပြီးတော့မှအခုလုံးကိုရှုတ်ချဖို့အစီအစဉ်တော့ရှိပါတယ်
ဟုတ်ကဲ့ဆရာအခုလိုဖြေချပေးတဲ့ကျေးဇူးများတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာအားလုံး